မြန်မာနိုင်ငံမှာပဋိပက္ခတွေပိုမိုကျေပြန့်လာနေတာနဲ့အတူကလေးငယ်တွေကိုအရေးပေါ်ကာကွယ်ဖို့လိုအပ်နေပြီလို့ကုလသမဂ္ဂကလေးငယ်စောင့်ရှောက်ရေး UNICEF အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကပြောကြားလိုက်ပါတယ်။စစ်ပွဲတွေအပြင်ရာသီဥတုပြောင်းလဲမှုဆိုးကျိုးတွေကကလေးငယ်နဲ့မိသားစုတွေအပေါ်ဘယ်တော့မှနဲ့မတူတဲ့ဘေးရန်ကြာရောက်နိုင်မဲ့အခြေအနေကြုံနေတယ်လို့သူကိုယ်တိုင်စစ်ပွဲဖြစ်နေတဲ့နေရာတွေကိုတွားရောက်ခဲ့တဲ့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်တာပါ။မြန်မာနိုင်ငံတဝန်းပြည်ရင်းဒုက္ခတွေဖြစ်နေသူ၃တန်းခွဲနီးပါးမှာ40ရာခိုင်နှုန်းလောက်ကကလေးငယ်နဲ့အမျိုးသမီးတွေဖြစ်တယ်လို့ထုတ်ပြန်ကြမှာပြောထားပါဗျ။သူရောက်ခဲ့တဲ့ကချင်ဒေသမှာနိုဝင်ဘာ15ရက်နေ့တုန်းကကလေးငယ်9ယောက်အပါအဝင်6ယောက်သေဆုံးခဲ့တဲ့ဖျားကြောင်းပေါ်စစ်တပ်ရဲ့ဘုံးကျဲတိုက်ခိုက်မှုတဲ့အတွက်သူအမတန်စိတ်ထိခိုက်ရကြောင်းကိုလည်းထုတ်ပြန်ကြမှာပြောထားပါဗျ။စစ်ပွဲတွေဖြစ်နေတဲ့နေရာတွေမှာခုလိုရက်စက်တဲ့တိုက်ခိုက်မှုတွေကနေကလေးငယ်တွေအရက်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေလိုက်နာဖို့အရေးပေါ်လိုအပ်နေတာကိုလည်းသူကထောက်ပြပါဗျ။ပဋိပက္ခမှာတက်ဆိုင်နေတဲ့အဖွဲ့တွေနဲ့သူတွေ့ဆုံစဉ်ကလည်းကလေးငယ်တွေအပေါ်ဆိုးဆွားတဲ့ဘေးတွေကြားရောက်မကြားရောက်အောင်လို့စစ်စင်ရေးတွေကိုတတိထားလောက်ကြဖို့အကူအညီလိုနေတဲ့မိသားစုတွေအတွက်အတားအဆီးမရှိအကူအညီတွေပေးနိုင်အောင်လို့အုပ်ချုပ်ရေးဆိုင်ရာအဟန့်အတားတွေကိုဖယ်ရှားပေးဖို့လိုအပ်တယ်ဆိုတာအလေးထားပြောကြားခဲ့တယ်လို့ UNICEF အမှုဆောင်ဒါရိုက်တာတက်ချေဘန်ကကြေညာတဲ့ထက်မှပြောကြားထားပါတယ်ရှင်။